လူသားချင်းစာနာထောက်ထားရေးစင်ကြံဟာစစ်ပွဲစကားတွေကဒီနေ့မှာပထမဦးဆုံးစပွင့်တယ်လို့ယူကရိန်းသမ္မတဗိုလိုဒီမာဇယ်လန်စကီကသူ့ရဲ့ Telegram မှာပြောပါတယ်။မာရီပေါ်မျိုးကတမ်နစ်ဆက်ယူကနေအရက်သားတရားကြော်ကိုစတင်ခေါ်ထုတ်နိုင်ပြီးတနင်္လာနေ့မှာယူကရိန်းကထိန်းချုပ်ထားတဲ့မြို့ဇပိုရီဇီယာကိုရောက်ဖို့စီစဉ်ထားကြပါတယ်။ဒီပြင်မှာတကယ့်ကိုနှစ်ရက်ကြာအပြစ်ခတ်ရဆဲရေးပထမဆုံးချိန်ဖြစ်ပါတယ်လို့သမ္မတဇယ်လန်စကီကဆိုပါတယ်။မာရီယိုပေါ်မျိုးကတမ်နစ်ဆက်ယုံတဲမှာစစ်သားနဲ့အရသား2000ဝန်းကျင်ပြည်နေကြပါတယ်။မာရီယိုပေါ်မျိုးကတော့လူတသိန်းကျော်ပြည်နေကြပါ။အရင်တုန်းကတော့အဲ့ဒီလိုထွက်လန်းတွေကိုရုရှားတပ်တွေကပြစ်ခတ်နေရှိပါတယ်။အဆိုပါနေရာကနေထွက်နိုင်ဖို့အတွက်နိုင်ငံရေးသမားတွေနဲ့ကမ္ဘာကောင်းဆောင်တွေလိုတတိယအဖွဲ့ကရုရှားနဲ့ညီလိုက်ပြီးအမှတ်ခံပေးဖို့လိုပါတယ်လို့အရီဒေသခုခံရေးတပ်ရဲ့ဒုတိယတပ်မှူးဗီယာတိုစလပ်ပါလမကအေဘီသတင်းဌာနနဲ့အင်တာဗျူးမှာပြောပါတယ်။ယူကရိန်းရှိပိုင်းမှာတိုက်ခိုက်နေကြတဲ့ရုရှားတပ်တွေရဲ့လေးပုံလိုပုံဟာထိုးစစ်အရာမှမထိရောက်တဲ့တပ်တွေဖြစ်တယ်လို့လည်းတနင်္လာနေ့မှာထွက်လာတဲ့ဗီတိန်ကာဂိုရီဝန်ကြီးဌာနရဲ့နေ့စဉ်ထုတ်ပြန်ချက်မှာပြောထားပါတယ်။